နေစီပါတီလိုလူသိများတဲ့ညီညွတ်သောဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးရာဇဝတ်ကြောင်းနဲ့အရေးယူစာတွေကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါလာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာကိုယ်စားလှယ်နေရဒုတိယအများဆုံးဝင်မြိုက်မဲ့ညီညွတ်သောဒီမိုကရက်တစ်ပါတီ UDP ဥက္ကဋ္ဌဦးကျော်မြင့်ကိုအရင်ကအမှုဟောင်းနဲ့ရဲတပ်ဖွဲ့ကဖမ်းဆီးလိုက်တာပါမနေ့တုန်းကရန်ကုန်မြို့ကနေမှာဖမ်းဆီးခဲ့တာဖြစ်ကြောင်းလဲရန်ကုန်တိုင်းဒုတိယတိုင်းရဲတပ်ဖွဲ့မှရဲမှူးကြီးဇော်မင်းဦးက VOA ကိုအတည်ပြုပေမဲ့အသေးစိတ်ကိုတော့မပြောပါဘူ
းရဲတပ်ဖွဲ့ရန်ကုန်တိုင်းရဲတပ်ဖွဲ့လောက်တာမဟုတ်ပြန်ကျွန်တော်တို့လည်းမသိဘူးလားသူကဟိုဟာအထူးတော်အောင်ဖွဲ့နေသူ့ဟိုဘက်ကစန္ဒလေးဆက်ဆက်တဲ့အမှုတွေနဲ့ဆိုကျွန်တော်တို့လည်းမသိဘူးမသိဘူးကျွန်တော်တို့ကသူ့အတူဟိုဘက်ကနေပြောသူ့အတူအထူးဖွဲ့ရိုင်းနဲ့ပဲလောက်တာကြိုင်တာပြန်ကျွန်တော်တို့တော့မသိရဘူးကျွန်တော်တို့ဥစ္စာတွေတော့ဖြည့်ဆည်းနေတာပဲအဲ့ဒီမှာတော့
နိုင်ငံတော်သမ္မတရုံးဥစော်ထေကတော့ UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုထောင်ပြေးမှုအတွက်ဥပဒေပုံမှန်နှစ်လေးရဖမ်းဆီးလိုက်တာဖြစ်ပြီးအမှုနဲ့ပတ်သက်လို့စီစစ်ပေါ်ထုတ်နေကြောင်းလည်းသတင်းတော့တွေကိုအွန်လိုင်းကနေပြောဆိုထားပါတယ်။အခုလိုဖမ်းဆီးခံသူဦးကျော်မြင့်ဟာမန္တလေးအဝတ်တောင်မှထောင်ကျခံနေစဉ်1999ခုနှစ်ကထွက်ပြေးသွားပြီးကနေဒါနိုင်ငံမှာကိုလွန်ခွင့်တောင်းခံသူဖြစ်တယ်လို့လည်းသတင်းတွေကပေါ်ပြနေပါတယ်။UDP ပါတီကတော့2010ပြည်နယ်မှာမှတ်ပုံတင်လျှောက်ထားခဲ့ပြီးရွေးကောက်ပွဲမှာပထမဆုံးဝင်ရောက်ရှင်ပြိုင်ခဲ့သလိုလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာလည်းကိုယ်စားလှယ်လောင်းဒုတိယအများဆုံးဖြစ်ရှင်ပြိုင်ဖို့စီစဉ်ထားတာပါ။ရာဇဝတ်မှုနဲ့နောက်ကျောင်းမရှင်းတဲ့သူတယောက်ကဥဆောင်ပြီးနိုင်ငံရေးပါတီထူထောင်လာတဲ့အပေါ်မှာတော့နိုင်ငံရေးလှလာတုံသက်သူဒေါက်တာရေမျိုးသိန်းကအခုလိုတုံသက်ပါတယ
်။ UDP ပါတီနော်ဥက္ကဋ္ဌကိုဟိုပြည်တွင်းကိုပြောင်းဝင်လာခွင့်ပြုပြီးတော့နော်ဟိုနိုင်ငံရေးပါတီထူထောင်ခွင့်ပြုတ်ခဲ့တဲ့အစိုးရရဲ့နော်နောက်ရွေးကောက်ပွဲကော်မရှင်ရဲ့မှာဥစွာတာဝန်ရှိတယ်နော်နောက်ဒီပါတီကိုဆက်ပြီးတော့ရည်တည်ခွင့်ပေးတာနော်နောက်တနိုင်ငံလုံးအတိုင်းအတာနဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုနော်လှုပ်ခွင့်ပေးထားတာနဲ့ဆက်ဆက်ရင်တော့နော်တာဝန်လွှဲပြောင်းယူတဲ့နော်အစိုးရနဲ့ရွေးကောက်ပွဲကော်မရှင်မှာဆက်ပြီးတော့တာဝန်ရှိတယ်လို့မြင်ပါတယ်ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့နော်ဒီပါတီခေါင်းဆောင်တွေရဲ့နော်ပါတီရဲ့အဓိကကိုယ်စားလှယ်လောင်းတွေရဲ့နော်ဒီကိုယ်ရေးအချက်လက်နဲ့ပတ်သက်ပြီးတော့နော်စင်ဆက်မပြတ်ပေါ့လေစီစစ်နေဖို့လိုအပ်တယ်လို့မြင်တယ်နော်အဲအဲ့ဒီလိုစီစစ်တဲ့နေရာမှာနော်တကယ်တမ်းအလားမှန်မှန်ကန်ကန်ထောင်ရောက်မှမှတ်တဲ့နော်ဆောင်ရွက်တဲ့သူတွေကိုနော်ကြန့်ကြာတာမျိုးနော်အဟန့်အတားဖြစ်တာမျိုးတွေမဖြစ်ဖို့လည်းပဲလိုအပ်တယ်လို့မြင်ပါတယ
်။ပါတီဥက္ကဋ္ဌဦးကျော်မြင့်ဖမ်းဆီးခံရတဲ့အတွက်သူဦးဆောင်တဲ့ပါတီရှေ့အလားလာတွေလည်းမရေမရာဖြစ်လာနိုင်တယ်လို့ရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့ဖြစ်တဲ့ကနောင် Institute ကဒါရိုက်တာကိုတန်းမြတ်စုကလည်းသုံးသပ်ပါတယ
်။သူကပုံမှန်နည်းနည်းလေးနဲ့လားမသိဘူးဖမ်းခံတာရယ်ဖမ်းခံတာရတော့ဟိုသူကပါတီရဲ့ဥက္ကဋ္ဌဖြစ်တယ်ပေါ့နော်။အဲ့တော့သူကိုယ်တိုင်ကတော့ဒီတဲ့ဥပဒေကိုဗလီကမလိုက်နိုင်ဘူးဆိုရင်တော့ပါတီကြီးတော့ဖြစ်သိမ်းလို့ဖြစ်သိမ်းရမယ်ပေါ့။ဘာမေးလို့လို့ရမယ်။ဒါပေမဲ့ပါတီဘက်ကနေပြီးတော့ပြန်ကြည့်ရင်တော့သူ့ကိုပါတီအလုံးမှုဆောင်ဘက်ကနေပြီးတော့ထုတ်ကယ်ပြီးတော့အဲပါတီကိုတိုင်းထားမယ်သူ့လူကိုပဲထုတ်ကယ်လိုက်တယ်ဆိုရင်တော့လည်းအမျိုးထစ်ကောင်ဖြစ်နိုင်အချက်တရားတော့အများကြီးပါတယ်ပေါ့ဗျာခဏလို့တရားဥပဒေစမိုးရင်းနဲ့အေဂျင့်တာရယူဒီကဲရှင်းနိုင်တဲ့စီလိုမှုတရားကိုပြုလုပ်ခြင်းလို့ပြီးရင်ခဏလို့မတရားချင်းပြင်ညာထားတဲ့အဖွဲ့အစည်းတွေနဲ့ဆက်ဆက်မှုပြုလုပ်ခြင်းလို့ပြီးတော့နိုင်ငံပိုင်းဝေဒီတွေကိုအလွဲကုန်တာပြုလုပ်ထားတဲ့ဟာမျိုးဆိုရင်တို့ဘာလို့ပြီးတော့ဒီမျိုးဘာသာရေးတွေပြည်ပခိုက်ဖြစ်နေတဲ့ကိစ္စတွေကိုလုပ်တဲ့ဟာမျိုးလို့ပေါ့ဗျာအဲ့လိုမျိုးတွေအေးလုပ်တယ်ဆိုရင်တော့ပါတီကိုဖြစ်သိမ်းလို့ရတယ်ဆိုပြီးတော့ဖြစ်သိမ်းရမယ်ဆိုပြီးတော့ပါထားတယ်အဲဒါပေမဲ့သူတို့စုံစမ်းစစ်ဆေးတဲ့အခါမှာဘယ်လိုပုံစံမျိုးနဲ့စစ်ဆေးမလဲပေါ်မှာလဲမူတည်ပဲခင်ဗျာ
ရွေးကောက်ပွဲကျင်းပဖို့တလားကျော်သာလိုတော့တဲ့အချိန်မှာပဲကိုယ်စားလှယ်လောင်းဒုတိယအများဆုံးအဖြစ်1100ကျော်နဲ့ရှင်ပြိုင်မှုပြင်ဆင်နေတဲ့ပါတီတစ်ခုရဲ့အကြီးအကဲဖမ်းဆီးခံလိုက်ရတာလည်းဖြစ်ပါတယ်UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုအရေးယူထားတဲ့ရာဇတ်ကြီးဥပဒေပုံမှန်2.4မှာတော့မည်သူမဆိုပြစ်မှုအတွက်ဥပဒေနဲ့အညီရှုံ့နှောင်တာကြီးမှာထွက်ပြေးတာဒါမှမဟုတ်ထွက်ပြေးဖို့ကြိုးစားတာထင်ရှားရင်အမြင့်ဆုံးပြစ်ဒဏ်1,200ကနေငွေဒဏ်ဖြစ်စီဒါမှမဟုတ်ပြစ်ဒဏ်နှစ်ခုလုံးဖြစ်စီချမှတ်နိုင်ပါတယ်ကျွန်တော်ထောင်ကမ်းမှာ VOD သတင်းပေးပို့ထားတာဖြစ်ပါတယ်